တီရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့အီစတာပွဲတော်နေ့ကဘုံပေါက်ကွဲမှုတွေအတွင်းလူ350ကျော်သေဆုံးခဲ့တဲ့ဖြစ်ရပ်အတွက်တီရီလင်္ကာသမရမိုက်ထရီပါလာဆရီစင်နာကထိတ်တန့်လုံခြုံရေးအရာရှိနှုတ်ကိုယာရုကနှုတ်ထွက်ခိုင်းလိုက်ပါတယ်ခရီးယန်ဘုရားကျောင်းတွေနဲ့ဇင်ခန်ဟိုတယ်တွေကိုဘုံပေါက်ခွဲမဲ့အကြောင်းအိန္ဒိယကသတိပေးချက်တွေကြိုတင်ထောက်လှမ်းရခဲ့တာကိုသူ့ကိုမပြောခဲ့တဲ့သက်ဆိုင်ရာအရာရှိတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့သမရဆရီစင်နာကရုပ်မြင်သံကြားကနေမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်တစ်ရက်မှာရဲချုပ်ဖူချစ်ဂျာရာဆန်ဒရာနဲ့ကာကွယ်ရေးဝန်ကြီးဟေမာစီရီဖာနန်ဒိုတို့ကိုယာဒုကဆင်းပေးဖို့ပြောလိုက်တာပါကာကွယ်ရေးဝန်ကြီးဌာနယာဒုနေရာကိုလည်းသမရကယူထားလိုက်ပါတယ်ကြိုတင်သတိပေးချက်တွေကိုအစိုးရကအလေးမထားခဲ့တဲ့အတွက်ပြည်သူတွေဒေါသထွက်ခဲ့ကြပြီးဒါဟာအဓိကလေဟင်းမှုကြီးဖြစ်တယ်လို့အကြီးတန်းအရာရှိတွေကဝန်ခံခဲ့ပါတယ်အသေးခံဘုံခွဲသူ၉ယောက်ထဲမှာဟင်းခတ်အမွေးကြိုင်လုပ်ငန်းလုပ်တဲ့ကျွယ်ဝတဲ့မိသားစုကညီကို၂ယောက်နဲ့သူတို့တွေကတယောက်ရဲ့အမျိုးသမီးလဲပါတယ်လို့တီရီလင်္ကာအရာရှိတွေကပြောပါတယ်အခုထိဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ဆက်နွယ်နေတဲ့လူ60ကိုဖမ်းဆီးထားပါတယ်စုံစမ်းထောက်လှမ်းမှုတွေမှာပူးပေါင်းကူညီဖို့ FBI ထောက်လှမ်းရေးအဖွဲ့တစ်ဖွဲ့လဲမြို့တော်ကိုလံပေါ်မှာရောက်နေပြီလို့တီရီလင်္ကာနိုင်ငံဆိုင်ရာ American သံအမတ်ကြီး Elena Taplis ကပြောပါတယ်